ဥရောပတိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုအီတလီပြီးရင်အဆိုးဆုံးရင်ဆိုင်နေရတဲ့စပိန်နိုင်ငံမှာအရေးပေါ်ကိစ္စတွေလှုပ်ဆောင်နိုင်ဖို့အတွက်သူတို့အသုံးအနှုန်းအတိုင်း state of alarm ခေါ်သတိထားနှုတ်ကြရမယ့်အခြေအနေဖြစ်ကြေညာထားပါတယ်။စီးပွားရေးလက်ပတ်မှုလုပ်ငန်းတွေရပ်ဆိုင်သွားနေသည့်တိုင်အောင်လူတွေအပြင်းမထွက်ဖဲအိမ်တွင်းမှာသာနေကြဖို့အတင်းကျလှုပ်ဆောင်နေတာပါ။တနင်္လာနေ့အထိဆိုရင်စပိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 9,000 ကျော်သွားပြီဖြစ်ပြီးတနင်္လာလုံးကူးစက်မှုကာကွယ်ရေးအတွက်တာမီချက်တွေထုတ်ပြန်ခဲ့တဲ့စနေတနင်္လာနေ့နေ့ရက်အတွင်းမှာပဲကူးစက်မှုက35ခန်းနှုန်းအထိတိုးလာခဲ့တယ်လို့စပိန်ကျန်းမာရေးအရာရှိကဆိုပါတယ်။အီတလီမှာတော့တနင်္လာနေ့အထိကူးစက်မှု 24,000 ကျော်ရှိလာခဲ့ပြီးကူးစက်မှုပြန်နှံ့ဆက်တင်တဲ့တရုတ်နိုင်ငံပြည်ရင်ကဘာမှအများဆုံးဖြစ်ပါတယ်။ဒါကြောင့်လည်းအစိုးရအနေနဲ့အရေးပေါ်အခြေအနေသတ်မှတ်လုပ်ဆက်မှုနောက်ကျတယ်လို့ဝေဖန်ခံနေရပါတယ်။စပိန်နိုင်ငံမက်ဒရစ်မြို့တော်ကောင်စီဒုတိယအကြီးအကဲအင်ဂျီယန်ဒိုအဂွာဒိုကတော့သူတို့နိုင်ငံမှာစန္ဒစစ်စစ်မှုနဲ့အရေးပေါ်ဆန့်ကျင်မှုတွေအချိန်နှင့်လှုပ်ဆောင်နိုင်ခဲ့တဲ့အတွက်သေဆုံးမှုအရေးအတွက်ရှင်းချနိုင်ခဲ့တယ်လို့ပြောပါတယ်။ပုဂ္ဂလိကဆေးရုံတွေနဲ့စစ်ဘက်စီဝန်ထမ်းတွေကိုပါတာဝန်ယူစေခဲ့တယ်လို့လည်းဆိုပါတယ်။တနင်္လာနေ့အထိစပိန်မှာသေဆုံးသူ350လောက်သာရှိပြီးအီတလီနိုင်ငံမှာတော့1800ကျော်သွားပြီဖြစ်ပါတယ်။